ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားမှာမိုးဥကာလပထမဆုံးမိုးသည်ထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခသည်စခန်းတွင်အကြီးအကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂအေဂျင်စီတွေအပူတပြင်းပြင်ဆင်နေပါတယ်။မြန်မာနိုင်ငံရဟိုင်းပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်သက်သန်နေပါလောက်ဒီစခန်းမှာနေထိုင်နေတဲ့ဆိုတဲ့ဒီနေရာမှာမိုးသည်ထန်မှုကြောင့်အင်ဂျင်195လုံးပျက်စီးသွားတယ်လို့လူဆက်တဦးထက်မနေနိုင်ရရသွားတယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစားမှဖော်ပြပါရယ်အခုလိုမိုးရွာသွန်းမှုကြောင့်26ကြိမ်ထက်မနေမြေပြိုခဲ့တဲ့အတွက်ထောင်နဲ့ချီတဲ့လူတွေဒုက္ခရောက်မဲ့အခြေအနေရှိတယ်လို့ကနဦးထုတ်ပြန်တဲ့ကုလရဲ့အစိုးရခန်းစားမှဆိုထားပါရယ
် In some cases this involved rescuing refugees from shelters destroyed by landslides.
မြေပြိုပြီးတော့အိမ်တွေပျက်စီးသွားတဲ့လူတွေကိုကယ်တင်ပေးရတာမျိုးတွေလည်းရှိသလိုအခုလောလောဆယ်မှာတော့အိမ်တွေအတော်ပျက်စီးသွားတဲ့လူတွေရောမြေပြိုတဲ့အထက်ပါသွားနိုင်ခြင်းရှိတဲ့လူပေါင်း2139ဦးရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလပြောခွင့်ရသူချားလီယက်စ်လေးကပြောဆိုသွားတာပါမိုးရသည်ကုန်ဆုံးမှုနောက်ထပ်လေးလကြာနေတဲ့အတွက်အခြေအနေတွေတိထက်ဆိုးလာနိုင်တယ်လို့လည်းသူကသတိပေးပါတယ်မိုးရသည်ကာလအတွင်းအဆိုးဆုံးအခြေအနေနဲ့မကြုံရအောင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကလူတွေပူးပေါင်းပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြီးအကျယ်လုပ်နေပါတယ်ဒီထဲမှာကုန်ဆောင်ဘော်ကအစာအုံတွေကိုပြန်လည်ပြုပြင်တိစောက်တာရေသွဲမြောင်းဖောက်လုပ်တာနဲ့လမ်းတံတားတွေတိစောက်တာလည်းပါဝင်ပါတယ်